ရခိုင်ပြည်နယ်အတွင်းမှာကုလသမဂ္ဂလက်ရောက်ခံအဖွဲ့တွေနဲ့နိုင်ငံတကာအကူအညီပေးရေး INGO အဖွဲ့တွေရဲ့ဒီလုပ်ငန်းတွေပြန်ဆဖို့ပေါ့နော်အရေးပေါ်ဒီပူပေါင်းဆောင်ရွက်ရေးစင်တာ ECC ကနေဒီကိစ္စနဲ့စီးဝေးလုပ်ကြရတယ်လို့လည်းကြားရတယ်ဆိုတော့လေ ECC နေနဲ့အခုဒီ INGO တွေဒီကုလသမဂ္ဂအဖွဲ့စည်းတွေဒီလုပ်ငန်းတွေလုပ်ဖို့နဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးဆုံးဖြတ်ချက်တွေရှိပါလဲရှင့
်ဟိုမနေ့ကတော့ကျွန်တော်တို့ ECC စီးဝေးထိုင်ပါတယ်ဟို UN INGO တွေလည်းတက်ပါတယ်အဲ့ဒီမှာသူတို့ကပိုးရနေရဟိုသူတို့တင်ပြရတဲ့စာတမ်းဆိုပြီးသူတို့လုတ်ဆောင်တဲ့ချက်ကျူးဆိုပြီးတော့သူတင်ပြပါလေ။အဲ့ဒီတင်ပြတဲ့ချက်ဟာသူ့ကိုယ်နဲ့မတူဘူးအသေးသေးမရှိဘူး။အဲ့တော့ကျွန်တော်တို့ကဟို UNIU နဲ့လုတ်ချင်လို့ဆိုရင်အနည်းဆုံး9စာတော့ဘယ်နည်းဟိုဘယ်ရောဘယ်ပစ္စည်းတွေသူ့ရဘယ်လောက်နဲ့ပို့မယ်ဆိုတာကိုပေါ်ပြခွင့်မရပါရင် ECC ကအဲ့ဒါကိုကြည့်ပြီးတော့သဘောတူပြီးတူမယ်လုံလင်းပေးခင်ပေးမယ်အဲ့လိုမျိုးအနေထားရှိပါတယ်အဲ့ဒါကြောင့်ဒီခိုင်းကြီးမှာလုပ်ငန်းပြန်စခွင့်ပြီးရယ်ဆိုတော့သူလုပ်ခွင့်ရှိပါတယ်ဒီနေ့လုပ်မယ်ဆိုရင်ဒီလုပ်ခွင့်ရှိတယ်ဒါပေမဲ့သူတို့ရဲ့လုပ်ငန်းဆောင်ရွက်မှုအသေးစိတ်ကိုတော့အရှိကိုတင်ပြရပါလိမ့်မယ်အဲ့လိုဆုံးဖြတ်ချက်ပါ
ဟုတ်ကဲ့ ECC ကဆုံးဖြတ်ချက်ပေါ်မှာရောသူတို့သဘောထားဘယ်လိုရှိပါလဲရှင
်သူတို့ဘာမှတော့ပြောမပြောဘူးဒါပေမဲ့သူတို့အဲ့ဒီလုံခွင့်အသေးစိတ်စီမံချက်ကိုထပ်တင်ဖို့အတွက်နယ်လုံဝန်ကြီးစီနယ်လုံဝန်ကြီးကလုံခွင့်စီမံချက်အသေးစိတ်လာတင်ပါလို့ပြောပြီးတော့စီဝေးပြီးတော့ခင်ဗျာ
ဟုတ်ကဲ့ရှင်ဒီအစည်းအဝေးမှာပဲဒီမော်တီဇာနဲ့နေစည်းမခြားဆရာဝန်များဖွဲ့ MSF ကူညီပေးရေးလုပ်ငန်းတွေကိုလက်မခံမှုလုတ်ကင်ခွင့်မပြုဘူးလို့ဆုံးဖြတ်တယ်လို့လည်းသိရတယ
်။ဟုတ်ကဲ့ဒီတော့က MSF ရဲ့ချက်ကြီးပေါ့နော် MSF ရဲ့ချက်ကြီးကတော့ပြည်ထောင်စုအစိုးရကိုယ်တိုင်ကရခိုင်ပြည်နယ်ထဲမှာလုံခြုံဆောင်ရွက်ခွင့်ကိုယာယီရက်စက်ထားတဲ့အဖွဲ့ဖြစ်ပါတယ်။မော်တီဇာဆိုတာလည်း26-29ပြဿနာရဲ့ဒီကအဖွဲ့ရှိပါလေအဲ့တော့ကြောင့်အဲ့ဒီအဖွဲ့နှစ်ဖွဲ့ဟာရခိုင်ပြည်ထဲမှာအခုချိန်မှာလုံခြုံဆောင်ရွက်ခွင့်ခွင့်ပြုနိုင်မှုဆိုပြီးတော့ ECC ဖွဲ့ကဆုံးဖြတ်ကြပါခင်ဗျာ
အခုဒီရခိုင်ပြည်နယ်အတွင်းမှာဒီလုပ်ငန်းတွေပြန်ဆဖို့အတွက်ကဒီရခိုင်ပြည်နယ်အစိုးရကအဓိကဆောင်ရွက်တာလား ECC ကအဓိကဆောင်ရွက်နေတာပါလား
ECC ဆိုတာရခိုင်ပြည်နယ်အစိုးရကဟိုသက်ဆိုင်ရာဌာနဆိုင်ရာပုဂ္ဂိုလ်တွေစစ်တေရမိရဖတွေနောက်သူတို့ရဲ့ UNHCR ရဲ့ UN OSHA ရဲ့ပါဝင်ဖွဲ့စည်းတဲ့အဖွဲ့ပါအဲ့အဲ့ဒီအဖွဲ့က UN ရဲ့လုံခြုံဆောင်တာဆောင်ရွက်မှုတွေကိုအဲ့ဒီအဖွဲ့ရဲ့သဘောတူညီချက်ဆုံးဖြတ်ချက်နဲ့လုပ်ပါရခင်ဗျ
ဟုတ်ကဲ့ဒီ INGO တွေဒီကုလသမဂ္ဂအဖွဲ့အစည်းတွေကအခုသူတို့မှာကလည်းစိုးရိမ်ပူပန်မှုရှိတယ်ပေါ့နော်ဒီရခိုင်ပြည်နယ်အတွင်းမှာလုပ်ငန်းတွေပြန်စတဲ့အခါမှာဆိုတော့အစိုးရဘက်ကရောဒီကိစ္စကိုဘယ်လိုအမှတ်ကံချက်တွေပေးတာမျိုးတွေရှိလဲရှင့် ECC အနေနဲ့ရောဒီကိစ္စပေါ်မှာဘယ်လိုတာဝန်ယူဆောင်ရွက်တာမျိုးတွေရှိလဲရှင့
်ဒီလိုရှိပါခင်ဗျာဒီအဖွဲ့တွေသူစိုးရိမ်ပူပန်မှုတွေရှိတယ်ဆိုတဲ့ကြောင့်အစိုးရကလုံခြုံဆောင်ရွက်ခွင့်ပေးလိုက်ပြီးပြည်ထောင်စုဆိုတာလုံခြုံဆောင်ရွက်ခွင့်ပေးလိုက်တယ်ဆိုတော့ကျွန်တော်တို့သိပါတယ်သူတို့ကလုံခြုံဆောင်ရွက်ခွင့်တားတာမဟုတ်ပါဘူးလုံခြုံဆောင်ရွက်ခွင့်ရှိပါတယ်ဒါပေမဲ့သူတို့လုံမဲ့လုပ်ငန်းစဉ်အသေးစိတ်ကိုပွင့်လင်းမြင်သာစွာတင်ပြပေးရမယ်လို့ငိုတဲ့ကဟိုပထမဆုံး ECC စဖွဲ့တဲ့ကသူတို့ရဲ့ညှိနှိုင်းကြတဲ့ကအဲ့ဒါပြောတတ်ချက်ရှိပါတယ်ခင်ဗျဘူးလောလောဆယ်ထဲမှာ WFP ကစစ်တွေအရှိတ်အကြမ်းမှာရှိတဲ့ဘင်္ဂလီကြီးရွာတွေကိုရေးပေါ်စံတင်ပို့တာတွေရှိပါတယ်လောလောဆယ်နောက်တစ်ခါ ICRC ကပေါတော်မျိုးနယ်ဘက်မှာရှိတဲ့မွတ်စလင်ကန်တွေနောက်စစ်တွေမှာရှိတဲ့ခိုင်ဆဲရိုဂျာဒုက္ခသည်စခန်းတွေမှာရေးဝေးတာရှိပါတယ်လောဆယ်အဲ့ဒါတွေတော့ရှိတယ် ECC ကလည်း UNIO အနေနဲ့လူဝဲဆောင်ရွက်ဖို့တွားဖို့လာဖို့ရှိရင်ပစ္စည်းအရေးအတွက်ဘယ်ရွာကိုပေးမယ်လူကြီးဘယ်လောက်လိုက်ပါမယ်ဆိုတာတိကျတင်ပြပေးနိုင်မှလာလျင်လုံခြုံရေးစီမံဆောင်ရွက်ဖို့ပုံကိုလွယ်ကူပါမယ်အဲ့ဒါကြောင့်အဲ့ဒီအသေးစိတ်ချက်လက်တွေကိုတင်ပြပါပြီးရင်လုတ်ခွင့်ရပါတယ်လို့ပြောလိုက်ပါတယ်။တဘောတော့ဒီနေ့လုတ်ချင်ဒီနေ့ရတယ်ဒါပေမဲ့အဲ့ဒီစင်းစရာတိကျတော့တင်ပြပေးရပါမယ်ခင်ဗျာ
။ဒီအဖွဲ့အစည်းတွေအတွက်ပေါ့နော်သူတို့ရုံးခန်းပြန်ဖွင့်ဖို့နေရာအခက်အခဲရှိနေတယ်လို့လည်းကြားတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဦးတန်းထွန်းဘယ်လောက်ပြောနိုင်မလဲ
။ရခိုင်ပြည်နယ်အစိုးရအဖွဲ့က ECC ရဖို့ဝင်နေချိန်တိုင်းပြီးတော့အဲ့ဒီ UNIGO တွေကိုဟိုစစ်တွေမျိုးတောင်ပဲဆွန်းပေါ်ဝန်ကြီးများအိမ်ယာပေးနာမှာရှိတဲ့စစ်မှုလက်မှုထွန်းအကြောင်းမှာယာယီနေရာချထားပြပါတယ်။နိုင်ငံခြားသားဝန်ထမ်းတွေကတော့စစ်တွေဟိုတယ်မှာနေကြပါတယ်။အကယ်၍သူတို့လုံလောက်မရှိလို့အိမ်ကားကျင်တယ်ဆိုရင်စစ်တွေမျိုးပြည်အောင်စုလမ်းရဲ့တောင်ခက်ပိုင်းပေါ်စစ်တွေမျိုးတောင်ပဲဆွန်းမှာ HND ဘောတူရင်ထားလို့ရပါတယ်လို့အဲ့လိုစီမံပေးရပါတယ်ခင်ဗျ။
အခုဒေတာခံတွေအနေနဲ့အောင်ရှင့် INGO တွေဒီလုပ်ငန်းကိုရင်ပြန်ဆမယ်ဆိုရင်သူတို့ရဲ့သဘောထားရောဘယ်လိုရှိပါလဲ
။ဟိုကျွန်တော်အပါဝင်ခိုင်တိုင်းလားအားလုံးကတော့ UN INGO တွေရဲ့ဒီဘင်္ဂလီတွေပေါ်တစ်ဖက်သက်ဆောင်ရွက်မှုတွေအပေါ်မှာဘလူးမသဘောမတွေ့ပါဘူးခင်ဗျာ။ဘယ်ပုဂ္ဂိုလ်ဘယ်ရခိုင်တိုင်းလားမှသဘောမတွေ့ဘူး။ဒါပေမဲ့ UN လိုအဖွဲ့အစည်းတစ်ခုတားမကောင်းလို့သာကြည့်နေရတော့ခင်ဗျာ
။ရခိုင်ပြည်နယ်အတွင်း INGO အဖွဲ့တွေအခုဒီ UN အဖွဲ့တွေအကူအညီပေးနိုင်အောင်ရဲ့နောက်တစ်ခါဒေတာခံတွေအနေနဲ့လေဒီအဖွဲ့အစည်းတွေကိုလက်ခံလိုက်နိုင်အောင်အတွက်ဆိုလို့ရှိရင်ဟိုဘာတွေကအဓိကကြမယ်လို့ဦးတန်းထွန်းအောင်မြင်ပါလဲရှင
့်အဲ့ဒါကိုလည်းကျွန်တော်လိုချင်တာပါခင်ဗျာသူတို့တွေကိုယ်နဲ့မြင်ပါမှုရှိရမယ်နောက်ခဲကိုလက်လက်လက်လက်ကိုတာလူညီများရှိရမယ်ဘယ်လိုမှုကျင်းရမယ်ဟိုရခိုင်ပြည်နယ်မှာ16မြို့နယ်ရှိရခင်ဗျာသူတို့ဒီဗမာပြည်ကလည်းနေရာရှိတဲ့မောင်းသောဘူးပြည်တော်ဒီဘက်ကိုပတ်ဖို့တလို့မျိုးကျွန်တော်ရခိုင်တိုင်းလေအများစုရှိတဲ့မြို့နယ်တစ်ခုဒါပံပိုးပေးနိုင်မယ်ဆိုရင်တော့အဲ့ဒီအပေါ်မှာရခိုင်တိုင်းလက်တွေက UN နဲ့ INGO တွေပေါ်မှာသဘောတူကြည့်ပြီးတော့နားလည်လာပါလိမ့်မယ်လို့
ဟုတ်ကဲ့ဦးတန်းထွန်းကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့